ရှင်ယကုဩဝါဒစာအခန်းကြီး2အငယ်1မှ9ငါညီကိုယ်တို့ဘုန်းကြီးတော်မူသောငါတို့သခင်ရှုခရစ်ကိုယုံကြည်ခြင်းအမှုမှလူမျက်နာကိုထောက်ခြင်းမရှိကြနှင့်ရွှေလက်စွပ်နှင့်တင့်တယ်သောအဝတ်ကိုဝတ်ဆင်တော်သူညစ်သောအဝတ်ကိုဝတ်၍ဆင်းရဲသောသူနှစ်ဦးသည်တင်တို့၏တရားစီရင်ထဲသို့ဝင်သောအခါတင့်တယ်သောအဝတ်ကိုဝတ်ဆင်သောသူကိုကြည့်၍ကောင်းမွန်သောဤရက်မှထိုင်ပါဟု၍၎င်းဆင်းရဲသောသူကိုဟိုမှနေလော့သို့မဟုတ်ဤရက်မှငှချေတင်ခုံအောက်၌ထိုင်လော့ဟု၍၎င်းတင်တို့သည်ပြောဆိုလျင်တစ်ဖက်၌ငက်ကွက်သောစိတ်ရှိ၍မကောင်းသောအကြံစီနှင့်စီရင်သောသူဖြစ်ကြသည်မဟုတ်လောငှချစ်သောညီကိုတို့နားထောင်ကြလော့လောကတွင်ဆင်းရဲသောသူတို့သည်ယုံကြည်ခြင်းယတနာကိုယက်တက်စေခြင်းက၎င်းဘုရားသခင်ကိုချစ်သောသူတို့အားပေးမည်ဟုဝန်ခံတော်မူသောနိုင်ငံတော်ဤအမွေခံဖြစ်စေခြင်းက၎င်းထိုသူတို့ကိုရွေးကောက်တော်မူသည်မဟုတ်လောတင်တို့သည်ဆင်းရဲသောသူကိုမချီမဲ့မြင်ပြုကြသည်တကားငွေယက်တက်သောသူတို့သည်တင်တို့ကိုညင်းစေနှိမ့်စေကြသည်မဟုတ်လောတရားပလင်ရှိသူဆွဲငင်ကြသည်မဟုတ်လောတင်တို့ကိုသမုတ်သောနာမတော်မြတ်ကိုသူတို့သည်ကဲ့ရဲ့ကြသည်မဟုတ်လောအငယ်ရှိမှ73ကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချက်လောဟုကျမ်းစာ၌ပါသောရွှေပညတ်တော်ကိုတင်တို့သည်စောင့်ရှောက်လျင်ကောင်းသောအကျင့်ကိုကျင့်ရသူရောက်ကြ၏သို့မဟုတ်လူမျက်နှာကိုထောက်လျင်ဒူးဆိုက်ကိုပြုသောသူဖြစ်ကြ၏တရားကိုလွန်ကျူးသောသူဟုပညတ်တော်အဖျင်ထင်ရှားစွာဖြစ်ကြ၏အဘယ်သို့နည်းဟုမူကားပညတ်တရားအလုံးစုံကိုစောင့်ရှောက်သည်တွင်သစုံတစ်ခု၌မှားမိလျှင်ပညတ်တရားအလုံးစုံကိုလွန်ကျူးသောအဖြစ်ရှိ၏သူမယားကိုမပြစ်မှားနှင့်ဟုပညတ်တော်မူသောသူကလူအသက်ကိုမတတ်နှင့်ဟုပညတ်တော်မူသေး၏တို့ဖြစ်၍တင်သည်သူမယားကိုမပြစ်မှားဘဲနေတော်လဲလူအသက်ကိုတတ်လျှင်ပညာတရားကိုလွန်ကျူးသောသူဖြစ်၏လွှတ်ခြင်းတရားအတိုင်းစီရင်ခြင်းကိုခံရလက်တန့်သောသူကဲ့သို့စကားပြောခြင်းအမှုပြုခြင်းကိုစီရင်ကြလောဂယုဏမရှိသောသူသည်ဂယုဏကိုမရဘဲတရားစီရင်ခြင်းကိုခံရလိမ့်မည်ဂယုဏသည်တရားစီရင်ခြင်းကိုအောင်၍ဝါကျွတ်တတ်၏အငယ်14မှ19ငါညီကိုယ်တို့ဇုံတယောက်သောသူကငါသည်ယုံကြည်ခြင်းရှိ၏ဟုပြောလျက်အကျင့်ကိုမကျင့်ဘဲနေလျှင်အဘယ်အကျိုးရှိသနည်းထိုယုံကြည်ခြင်းသည်ထိုသူကိုကယ်တင်နိုင်သလိုညီကိုနှမတို့သည်အဝတ်အချီးစီးရှိ၍နေတိုင်းစားရသောအစာမရှိသောအခါတင်တို့တွင်ဆုံးကြောက်သောသူကညင်ဝတ်စွာသွားကြလော့၊နှွေးကြလော့၊ဝါကြလော့ဟုပြောလျက်သူတို့ကိုနှင့်တော်လျော်သောအသုံးဆောင်ကိုမပေးဘဲနေလျှင်အဘယ်အကျိုးရှိသနည်းထိုနည်းတူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်တပါးသည့်ရှိသောကြောင့်အတေဖြစ်၏။တနည်းကားတင်သည်ယုံကြည်ခြင်းရှိ၏။ငါသည်အကျင့်ရှိ၏။တို့ဖြစ်၍တင်သည်အကျင့်မရှိဘဲတင်ဤယုံကြည်ခြင်းကိုပြလော့။ငါမူကားအကျင့်အားဖြင့်ငါဤယုံကြည်ခြင်းကိုပြမည်ဟုပြောเสียရှိ၏။ဖျားသခင်တဆူသည်ရှိသည်ဟုတင်သည်ယုံ၏။ကောင်းပေ၏။နတ်ဆိုးတို့သည်ယုံ၍ကြောက်ရွံ့တုန်လှုပ်ကြ၏။အငယ်20မှ26ရေပေါ်သောလူအကျင့်နှင့်ကင်းသောယုံကြည်ခြင်းသည်အသေးဖြစ်သည်ကိုသိခြင်းသလိုငါတို့အဖအာဗြဟံသည်မိမိသားဣဇက်ကိုရစ်ပလင်ပေါ်မှတင်လူပူဇော်သောအခါအကျင့်အားဖြင့်ဖြောင့်မတ်ရာသို့ရောက်သည်မဟုတ်လောယုံကြည်ခြင်းသည်အကျင့်နှင့်အတူပြုပြင်၍အကျင့်အားဖြင့်ဆုံလင်သည်ကိုသိမြင်ရ၏အာဗြဟံသည်ဖျားသခင်ကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်တော်မူ၏ဟုသောကျမ်းစကားပြည့်စုံလေ၏။အာဗြဟံသည်လည်းဘုရားသခင်၏အဆွေဟု၍ခေါ်ဝေါ်ခြင်းကိုခံရ၏။လူသည်ယုံကြည်ခြင်းအားဖြင့်သာဖြောင့်မတ်ရာသို့ရောက်သည်မဟုတ်။အကျင့်အားဖြင့်ရောက်သည်ကိုတင်တို့သိမြင်ရကြ၏။ထိုနည်းတူပြည့်တစာရာခတ်သည်တမန်တို့ကိုလက်ခံပြီးမှအခြားသောလမ်းဖြင့်လွတ်လပ်၍အကျင့်အားဖြင့်ဖြောင့်မတ်ရာသို့ရောက်တည်မဟုတ်လောဝိညာဉ်နှင့်ကင်းသောကိုယ်သည်အသေးဖြစ်သကဲ့သို့အကျင့်နှင့်ကင်းသောယုံကြည်ခြင်းသည်အသေးဖြစ်၏